တိလက်တာခင်ဗျာမြန်မာနိုင်ငံကိုနှစ်ပေါင်းများစွာဆောင်ကြည့်ဆုံးသတ်လာသူတယောက်နဲ့အခုရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ပြဿနာကိုဘယ်လိုမြင်ပါလဲခင်ဗျာ
ဒီပြဿနာဟာအစ်စ်မဟုတ်ပါဘူးအဓိကအဖြစ်ပြဿနာငယ်ရရှိပါတယ်ပထမတစ်ခုကမတရားခိုးဝင်ပြောင်းရွှေ့နေထိုင်မှု illegal immigration ကိစ္စပါဒါဟာတကယ်ပဲဖြစ်ဖြစ်ထင်မြင်ယူဆချက်ပဲဖြစ်ဖြစ်ပြဿနာတော့ပြဿနာပါပဲဒုတိယတစ်ခုကတော့ Islamic စစ်သွေးကြွဝါဒဒုတိယတစ်ခုကတော့ Islamic စစ်သွေးကြွဝါဒပါဩဂုတ်လ25ရက်နေ့တုန်းကသူတို့ကိုသူတို့အာစာလို့ခေါ်တဲ့အဖွဲ့ဟာရခိုင်ပြည်နယ်မှာရဲစခန်းတွေကိုဝင်တိုက်ခဲ့ပါတယ်ဒါဟာမြန်မာလူငုံရေးတပ်ဖွဲ့တွေဒုနဲ့တဲ့နဲ့လက်တုပ်ပြန်လာအောင်စွပေးခဲ့တာပါအဲ့ဒီအချိန်ကစပြီးဘင်္ဂလားဒေ့ရှ်ပြည်ထွက်ပြေးခဲ့ကြသူပေါင်း6သိန်းကျော်ရှိခဲ့ပါပြီဒီကိစ္စမှာစာနာမှုဆိုင်ရာတပ်တနာလို့ခေါ်တဲ့လူမှုဒုက္ခတွေဟာတိတ်အရေးကြီးတယ်ဆိုတာမှန်ပါတယ်ဒီလူတွေဟာမြန်မာစစ်တပ်ရဲ့ပြင်းထန်တဲ့ရက်စက်ကြမ်းကြုတ်မှုတွေကိုခံခဲ့ရပါတယ်ဒါကြီးပဲတော့မဟုတ်ပါဘူးအာဆာရဲ့ပြောခွင့်ရတယောက်ကဒီလိုတုတ်ပြန်မှုမျိုးဖြစ်လာအောင်စွန့်ပေးဖို့ရည်ရွယ်ချက်နဲ့သူတို့ကစတိုက်ခဲ့တာလို့အင်တာဗျူးတစ်ခုမှာအတိအကျပြောထားပါတယ်ဆိုတော့ဒီတိုက်ခိုက်မှုကနေသူတို့ဘာများရတယ်လဲနံပါတ်1ကနိုင်ငံတကာရဲ့အာဏာစုဆိုင်မှုကိုရတယ်နံပါတ်2ကအာရှအနောက်ပိုင်းအဓိကအဖြစ်ဆော်ဒီအာရေဗီးယားနဲ့အာရဗ်ဆော်ဘွားများပြည်တော်စုတို့စီကနေငွေကြေးအထောက်ပံ့တွေပို့ရလာတယ်။နံပါတ်3ကတော့ခံမြင်းဒေါ်သထွက်နေတဲ့လူငယ်လူသစ်တွေအများကြီးဝင်ရောက်လာနိုင်တယ်။သူတို့လိုချင်တာတက်ပို့ရနိုင်ပါတယ်။စစ်တပ်ကဒီလောက်ထိပြင်းပြင်းထန်ထန်တုတ်ပြန်လာမယ်လို့သူတို့တွက်ချင်မှတွက်ခဲ့ပါလိမ့်မယ်။ဒါပေမဲ့အခုပြောတဲ့3ခုကိုလည်းသူတို့ရရှိသွားတယ်လို့ပြောချင်ပါတယ်။တကယ်တမ်းဒုက္ခရောက်နေတာကရခိုင်ပြည်နယ်အနောက်မြောက်ပိုင်းကတာမန်ဆင်းရဲသားမွတ်စလင်လယ်သမားတွေပဲဖြစ်ပါတယ်။သူတို့ဟာဒီပြဿနာကြီးမှာထိုးကြွေးခံရတဲ့နေရုပ်တွေလိုဖြစ်ကြရပါတယ
်။ဒါမဲ့ဗတ်ထဲမြန်မာနိုင်ငံထဲမှာရိုဟင်ဂျာတွေကနှစ်ပေါင်းများစွာအကွက်ကြကြဖိနှိပ်ချုပ်ချယ်ခံနေရတယ်ဆိုတာဖြစ်နိုင်တဲ့အထောက်အထားတွေအလုံးအလောက်တွေ့နေရပါတယ်။မြန်မာနိုင်ငံဟာရိုဟင်ဂျာဆိုတာကိုလူမျိုးစုအတိုင်းဝန်းတစ်ခုလို့တော့အစီအမံမပြုပါဘူး။ဒါဟာတိုင်းပြည်ဝင်မှာကာလရှိကြနေလာတဲ့လူဆိုင်ဝန်တစ်ခုရဲ့ရပိုင်ခွင့်ကိုတမင်းထိခိုက်နစ်နာအောင်အထောက်အကူမရောက်ဘူးလား
။ဟုတ်လေဟုတ်ပါတယ်။မဟုတ်လေမဟုတ်ဘူးလို့ပဲပြောရမှာပါ။အဲ့ဒီဒေသမှာနှစ်ပေါင်းများစွာနေလာခဲ့တဲ့မွတ်စလင်တွေရှိပါတယ်။ဒါသေးကြပါလေ။အဲ့ဒီနေရာဟာအိန္ဒိယတိုင်းငယ်ရဲ့အစိုးအရှိတောင်အာရှရဲ့အစဖြစ်ပါလေ။အဲ့ဒီမှာနတ်မြစ်ဟာအခုဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံရဲ့နေကြာဖြစ်ပါလေ။ဒီမြစ်ရဲ့တစ်ဖက်တစ်ချက်မှာဗုဒ္ဓဘာသာနဲ့မွတ်စလင်တွေရာစုနှစ်နဲ့ချီပြီးနေလာခဲ့တာပါအခုရခိုင်ပြည်နယ်ရဲ့အနောက်မြောက်တောင်မှာအကြာကြီးနေလာတဲ့မွတ်စလင်တွေလည်းရှိပါတယ်ဒါမေးခွန်းထုတ်စရာမဟုတ်ပါဘူးဗြိတိသျှခေတ်တုန်းကနတ်မြစ်တစ်ဖက်ကန်ကမွတ်စလင်အလုသမားအများအပြားကိုဒီဘက်ကန်ကိုခေါ်ယူခဲ့တာပါဒါပေမဲ့သူတို့ကိုရိုဟင်ဂျာလို့မခေါ်ကြပါဘူးစစ်တကောင်းသားလို့သာခေါ်တာပါ1996တုန်းကFrancis Bushana Hamilton ကမှတ်တမ်းတစ်ခုမှာဒီစကားကိုသုံးခဲ့ပါတယ်။ဒါပေမဲ့မှတ်တမ်းကလည်းအဲ့ဒီတစ်ခုပဲရှိပါတယ်။ Bushana ကိုအရှေ့အိန္ဒိယကုမ္ပဏီကဆေးလွှတ်ခဲ့တာပါ။ဒါပေမဲ့သူဟာရခိုင်ပြည်နယ်ကိုမရောက်ခဲ့ပါဘူး။အခုမန္တလေးနားမှာတည်ရှိတဲ့အင်းဝနဲ့အမရပူရကိုသာရောက်ခဲ့တာပါ။အဲ့ဒီမှာသူအာကန်ကလူတွေကိုတွေ့ခဲ့ပါတယ်။အာကန်ဆိုတာဟိုတုန်းကရခိုင်ကိုခေါ်တာပါ။သူတို့ကသူတို့ကိုသူတို့ရိုဟင်ဂျာတွေလို့ခေါ်ကြတယ်။အဲ့ဒီနောက်ပိုင်းမှာဒီအသုံးနှုန်းကိုနှစ်ပေါင်း150လောက်အတွင်းမှာတခါမှညှိုးဆိုပြောကြတာမရှိတော့ပါဘူးဒီနာမည်ကိုဘသူပဲတုံးတုံးမမှားပါဘူးဒါပေမဲ့ရခိုင်ပြည်နယ်အနောက်မြောက်ဒေသကစစ်တကောင်းဒေသီယစကားစစ်တကောင်းနီယန်ဒိုင်အလက်ပြောသူတွေအတွက်တီးခြားသတ်မှတ်ချက်ဖြစ်တယ်ဆိုတာကတော့နောက်မှလှုပ်လာတဲ့အယူအဆ new concept တာဖြစ်ပါလေရခိုင်ပြည်နယ်မှာရှိနေတဲ့မွတ်စလင်အားလုံးကတော့သူတို့ကိုသူတို့ရိုဟင်ဂျာလို့မခံယူကြဘူးဆိုတာခင်ဗျားမှတ်ထားသင့်ပါလေအဲ့ဒီနာမည်ကိုမခံယူကြတဲ့လူတွေဟာကာလကြာစီအဲ့ဒီမှာအကင်အရှားနေထိုင်လာခဲ့ကြသူတွေပါအစိုးရအုပ်စုတွေကနိုင်ငံရေးအမျက်ထုတ်ဖို့အတွက်ဒီနာမည်ကိုအသုံးချလာကြပါတယ်ဒါကြောင့်ဒီရိုဟင်ဂျာဆိုတဲ့နာမည်ကိုလူအများအပြားခံယူလာကြတယ်ဆိုတာမကြာသေးခင်ကသာဖြစ်တယ်လို့မြင်ရပါတယ
်ဟုတ်ကဲ့အဲ့ဒီမကြာသေးခင်ကဆိုတာဘလောက်အကြာကလည်းပြောပြပါအောင်ဆရာ
သူတွေကတချို့ဆိုရင်ဒီနာမည်ကိုခံယူလာတာဟာလွန်ခဲ့တဲ့နှစ်နှစ်ကျော်လောက်ကမှပါတကယ်တမ်းဒီနာမည်လူသိများလာတာက1990ပြည့်လွန်နောက်ပိုင်းမှာဖြစ်ပါတယ
်။ဒါပေမဲ့1950ပြည့်လွန်တုန်းကမြန်မာအစိုးရဟာရိုဟင်ဂျာဆွဲနံကိုသုံးခဲ့ရမဟုတ်လား
။ဟုတ်ပါတယ်။သူတို့သုံးခဲ့ပါတယ်။ဒါပေမဲ့အဲ့ဒီတုန်းကဒါကိုလူတိုင်းတိုက်နှစ်တက်ခဲ့ကြတာမဟုတ်ဘူးဆိုတာပြန်သတိရသင့်ပါတယ်။ တောင်ကွက်48မြန်မာနိုင်ငံလွတ်လပ်ရေးရပြီးရခိုင်အနောက်မြောက်တောင်မှာမွတ်စလင်ပုံကံမှုတရားဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်လုံးကတော့အဲ့ဒီတပုံတွေကသူတို့ကိုသူတို့ရိုဟင်ဂျာလို့မခေါ်ကြပါဘူး။မူဂျာဟစ်တိုက်ပွဲဝင်သူများလို့သာခေါ်ကြပါတယ်။သူတို့ကအရှေ့ပါကစ္စတန်ကပါဝင်ကြတာပါ။ဒီပုံကံမှုဟာမင်းမိန်သွားတယ်လို့ပဲဆိုပါတော့အဲ့နောက်ပိုင်းမှာ1950ပြည်လွန်ကြတော့အဲ့ဒီတဲကတချို့ဟာရိုဟင်ဂျာဆိုပြီးလုလာကြပါတယ်ဒီခါမှာအခွဲထွက်ရေးဆိုတာပါလာပြီလို့ယူဆရပါတယ်ရိုဟင်ဂျာပြက်လိုက်ပြီးရေးသားချက်တွေကိုကြည့်ရင်1950ပြည်လွန်အစိုးရအဖွဲ့ရဲ့မှာရိုဟင်ဂျာဝန်ကြီးတွေအများအပြားပါဝင်ခဲ့တယ်လို့သူတို့ကဆိုပါတယ်အဲ့ဒါမှမှန်ပါဘူးတကယ်တော့အဲ့ဒီဒေသကဝန်ကြီးဆိုလို့စူတန်မာမုတ်တယောက်ပဲရှိခဲ့တာပါသူဟာမွတ်စလင်ပါဒါပေမဲ့သူကသူ့ကိုယ်သူရိုဟင်ဂျာလို့မခေါ်ပါဘူးရခိုင်မွတ်စလင်အာကန်နစ်မွတ်စလင်လို့ပဲခေါ်ခဲ့တာပါအဲ့ဒီတော့ဝန်ကြီးချုပ်ဦးနူးကလည်းမွတ်စလင်တို့ရဲ့ထောက်ခံမဲကိုလိုအပ်နေတာပါဒါဟာဝန်ကြီးချုပ်အနေနဲ့အဲ့ဒီအသုံးနှုန်းရိုဟင်ဂျာကိုအစောတလင်သုံးပြခဲ့တဲ့အကြောင်းရင်းတစ်ခုပါပဲ
1950ပြည်လွန်ကအချိန်နေဘယ်လိုပဲရှိခဲ့ရှိရပေါ့ဗျာအခုရခိုင်မှာရှိနေတဲ့မွတ်စလင်အများစုကသူတို့ကိုသူတို့ရိုဟင်ဂျာလို့ပြောနေကြတာပဲနောက်ပြီးနှိပ်စက်ခံရတယ်လေဒါကိုခင်ဗျားဘယ်လိုပြောမလဲ
ပထမဦးဆုံးအနေနဲ့ခင်ဗျားတို့သိထားရမှာကမြန်မာပြည်မှာမွတ်စလင်တွေအများကြီးရှိတယ်ဆိုတာပါပဲသူတို့အများစုကမြို့ပြတွေမှာနေကြတယ်စီးပွားရေးလုပ်ငန်းတွေပိုင်ကြတယ်ဗမာနာမည်တွေရှိကြတယ်ဗမာလူလဲပြောကြတယ်ပြီးတော့သူတို့ကမြန်မာနိုင်ငံသားတွေမြန်မာသမိုင်းတလျှောက်မွတ်စလင်တွေဟာအရေးပါတဲ့အခမ်းကဏ္ဍကနေအများကြီးပါဝင်ခဲ့ကြတယ်မွတ်စလင်ကောင်းဆောင်ဦးရဇာဟာဗိုလ်ချုပ်အောင်ဆန်းနဲ့1940ပြည်လွန်နှစ်မှာလုံခြံခံသွားရပါတယ်။တိုင်းပြည်ရဲ့အာဇာနည်အဖြစ်သတ်မှတ်ခြင်းနဲ့ခံရပါတယ်။နောက်အရေးပါတဲ့မြန်မာမွတ်စလင်တဦးကတော့ဦးရာရှက်သူကအယ်ဟာဘတ်မှာမွေးတာပါ။1930ပြည်လွန်မှာအထူးလေးစားခံရတဲ့ကျောင်းသားကောင်းဆောင်လည်းဖြစ်ပါတယ်။နောက်ဦးဖေခင်သူဟာတင်လုံသဘောတူညီချက်ရဲ့ဗိသုကတဦးလည်းဖြစ်ပါတယ်။အဲ့ဒီအချိန်နေစုံနေပြားဒေသတွေလို့ခေါ်တဲ့ရှမ်းချင်းကချင်းပြည်သူတွေအတွက်ဒေသတွင်းကိုယ်ပိုင်အုပ်ချုပ်ရေးပြဋ္ဌာန်းပေးခဲ့တဲ့1948ပင်လုံစာချုပ်ဖြစ်ပါတယ်။ဒါကြောင့်အခုဖြစ်နေတာကမွတ်စလင်တွေနဲ့ဗုဒ္ဓဘာသာတွေဂျာမန်ဖြစ်နေတဲ့ပြဿနာမဟုတ်ပါဘူး။ရိညာတွေကတခြားစီပဲ။သူတို့ဟာဗမာစကားမပြောကြဘူး။ဘင်္ဂလားဒေ့ရှ်ဘက်မှာပြောတဲ့ဘင်္ဂလီစကားရဲ့စစ်တကောင်းဒေသစကားချစ်တကောင်းနီယန်ဒိုင်အလက်ကိုသာပြောကြတာပါ။ဒါကြောင့်မြန်မာပြည်သူအများစုကသူတို့ကိုတရားမဝင်သူတွေလို့မြင်ကြပါတယ်။ညတာမှုတော့မရှိဘူးပေါ့ဗျာဒီလူတွေအများစုကတကယ်ပဲအဲ့ဒီဒေသမှာကာလတာရှိနေခဲ့ကြတာကို
တရားရေးဆီခေါင်းဆောင်တွေနဲ့အစွန်ရောက်အုပ်စုတွေဆက်ဆက်မှုဟာဒေသတွင်းကျယ်ကျယ်ပြန့်နှံ့လှုပ်ရှားလာမဲ့သဘောကိုပြသနေတယ်လို့ခင်ဗျာအစောပိုင်းကရေးခဲ့ပါတယ်ပြောခဲ့ပါတယ်အဲ့လိုဘာကြောင့်ပြောနိုင်ပါလဲခင်ဗျာ
နာမည်ကိုနိုင်ကသူ့ဘာသာစကားနဲ့ဟာရကာအယာကင်လို့ဆိုထားပါတယ်အဓိပ္ပာယ်ကတော့ The Faith Movementကိုယ်ပဲယုံကြည်ခြင်းလှုပ်ရှားမှုဖြစ်ပါတယ်လူမျိုးရေးအမျိုးသားရေးအတွက်ဆိုရင်ကိုယ်ပဲယုံကြည်ခြင်းဆိုတဲ့နာမည်ပေးစရာမလိုပါဘူးပြီးတော့ဒီအခွင့်ရဲ့ခေါင်းဆောင်အတူလာအဘူအမာဆိုတာလဲရခိုင်ကမဟုတ်ပါဘူးပါကစ္စတန်နိုင်ငံကရာချီမှာမွေးတာပါနောက်ပြီးတော့ဆော်ဒီအာရေဗျာမှာနေတာပါမွတ်စလင်တရားဟောဆရာလည်းဖြစ်ပါတယ်ဒီအရေးကင်းမှာသူစိတ်ဝင်စားတာက2012ခုနှစ်လောက်ကသူမိဘတွေဟာရခိုင်ကဖြစ်နိုင်ပေမဲ့သူတော့မဟုတ်ပါဘူး
ဒါဆိုရင်သူတို့မျိုးရွာကအဲ့ဒီရခိုင်ဒေသကပေါ့
မှန်ပါတယ်သူရဲ့တိတ်ခွေတချို့ကိုကျွန်တော်နားထောင်ကြည့်ဘူးပါတယ်ရခိုင်ပြည်နယ်ကဘယ်နာမည်တစ်ခုကိုမှသူဟာမှန်မှန်ကန်ကန်အသံမထွက်နိုင်ပါဘူးသူဟာဘင်္ဂလီစစ်တကောင်းသားစကားကိုဥဒူဒူအသုံးနှုံးတွေနဲ့ရောပြီးပြောခဲ့တာပါအဲ့ဒီအဖွဲ့တွေကသူ့နဲ့နီးစပ်တဲ့အပေါင်းအသင်းတွေကလည်းကရာချီကဒါမှမဟုတ်ဘင်္ဂလားဒေ့ရှ်ကဖြစ်ကြပါတယ်
ဆိုတော့အဲ့ဒါကလွယ်ပြီးတော့ ARSC အဖွဲ့ဟာမြန်မာနိုင်ငံထဲကတခြားသောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဘယ်လိုများကွာခြားမှုရှိပါသလဲ
တခြားတိုင်းရင်းသားသဘုံအဖွဲ့တွေကအနည်းများဆိုသလိုတမယိုးကျစစ်တပ်ပုံစံနဲ့လှုပ်ရှားကြပါတယ်ယူနီဖောင်းတွေရှိတယ်ယာဒူးအဆင့်တွေတတ်မှတ်ထားကြတယ်တပ်ခွဲတပ်ရင်းတပ်မစရာတွေဖွဲ့စည်းထားကြတယ်မောင်းမြန်တနက်ဒါမှမဟုတ်စစ်တပ်တွေလည်းကန်ကြပါတယ်အာစာရဲ့နီလန်းတွေကဒါနဲ့တိတ်ကွဲနေပါတယ်2016အောက်တိုဘာမှာတိုက်ခဲ့တာရောအခုဩဂုတ်လမှာတိုက်ခဲ့တာရောတခြားတိုင်းသားသဘုံတွေနဲ့ပုံစံချင်းတိတ်ကွဲပါလေသူတို့ကရွာသားတွေကိုယာနဲ့ချီစီယုံပြီးတော့ပြစ်မှတ်တွေကိုဝိုင်းနေအမှန်တကယ်ရှိတဲ့အင်အားထက်ပိုပြီးတော့များရယ်ဆိုတာပြတဲ့သဘောပဲသူတို့မှလက်နဲ့တိတ်မရှိဘူးဓာရီလှန်နေတဲ့အများစုကသူတို့နီးကတော့ဒီနီပေါ်တို့အိန္ဒိယအလယ်ပိုင်းကမော်ဝါဒီအုပ်စုတွေနဲ့ဆင်တူပါလေ မြမကြီးတွေကတခြားတိုင်းသားအုပ်စုတွေနဲ့မတူပါဘူးခင်ဗျ။